အမေရိကန်ပြည်ထောင်စုတဝန်ကျောင်းသားလူငယ်တွေရဲ့တနက်ကင်အကြမ်းဖက်မှုဆန့်ကျင်တဲ့လှုပ်ရှားမှုတွေတဲ့လူပေါင်းတောင်းနဲ့ချီပြီးကြီးမားတဲ့ဆန္ဒပြပွဲကြီးကိုဒီကနေ့စနေနေ့မှာဝါရှင်တန်ဒီစီမှာကျင်းပတော့မှာဖြစ်ပါတယ်။အနေနဲ့ရရက်ကကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်း9သိန်းလောက်ပါဝင်မယ်လို့ခန့်မှန်းထားတဲ့မက်ရှလာ24ရက်နေ့ကြီးတက်ပွဲကြီးမှာနာမည်ကျော်ဟောလိဝုဒ်အနုပညာရှင်တွေလည်းပါဝင်အားဖြည့်ကြမှာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ March for Our Lives ကျွန်ုပ်တို့အသက်တွေအတွက်ကြီးတက်ကြစို့ဆိုတဲ့ဆန္ဒပြကြီးတက်ပွဲကြီးကို Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာပါ။သူတို့မြို့ကMarjorie Stoneman Douglas အထက်တန်းကျောင်းမှာမကြသေးခင်ကကျောင်းသားတဦးရဲ့တနက်နေ့ပြစ်ခတ်မှုကြောင့်လူပေါင်း18ဦးအသက်ဆုံးရှုံးခဲ့ရတဲ့ဝမ်းနည်းချေကွဲပွဲဖြစ်ရမှာတနက်ကင်ဆောင်ရေးကန့်သက်ဖို့နိုင်ငံရေးသမားတွေဘက်ကပြက်ကွက်မှုတွေအပေါ်မချေနှက်တဲ့အတွက်အခုလိုလူမှုဆန္ဒပြပွဲကြီးစီစဉ်ခဲ့တာဖြစ်ကြောင်းဥဆောင်သူတွေကပြောပါရယ်ဝါရှင်တန် DC ကိုရောက်နေတဲ့အဲ့ဒီအထက်တန်းကျောင်းကကျောင်းသားခေါင်းဆောင်တဦးဖြစ်သူ Dimitri Hot ကတော့အမေရိကန်သမ္မတကစပြီးလွှတ်တော်အမတ်တွေအပါအဝင်ဩဇာအရှိန်အဝါကြီးမားတဲ့အမေရိကန်ရိုင်ဖယ်အသင်းအစိုးရတနက်ကင်ဆောင်ခွင့်ကန့်သက်ရေးအတွက်အချိန်တန်ပြီဖြစ်ကြောင်းမနစ်တောက်ကြနေကအမေရိကန်လွှတ်တော်ကပီတယ်ရှစ်ဆန္ဒပြပွဲမှာအခုလိုပြောပါတယ
် To you the National Rifle Association for caring more about your guns in our lives enough is enough
အမေရိကန်ရိုင်ဖယ်အသင်းကိုပြောချင်တာကခင်ဗျားတို့တနက်တွေကိုကျွန်တော်တို့ရဲ့အသက်တွေထက်ပိုပြီးအလေးပေးတာတော်သင့်ပါပြီတရားမျှတမှုအတွက်တောင်းဆိုမှုတွေကိုနားမထောင်နဲ့ဝါရှင်တန်ကနိုင်ငံရေးသမားတွေလည်းတော်သင့်ပါပြီ။သမ္မတဒေါ်နယ်ထရန့်ခင်ဗျာပေးထားတဲ့ကတိတွေကိုဖောက်ဖျက်တာကိုလည်းတော်သင့်ပါပြီ။ကျွန်တော်တို့အစိုးရရဲ့တိတိတသာအရေးယူဖို့ပြက်ကွက်မှုကြောင့်ကျွန်တော်တို့ចောင်းသားတွေဟာတားအောင်တွေဖြစ်ခဲ့ကြရပါတယ်။ဒါမျိုးထပ်ပြီးဘရောမှအဖြစ်မခံပါဘူး။နိုင်ငံရေးသမားတွေနောက်သူတို့ရဲ့စိုးရိမ်စရာကောင်းတဲ့ပြက်ကွက်မှုတွေအတွက်တာဝန်ယူရမယ်ဆိုတာကိုလက်စုပ်လက်ကင်ပြဖို့ဒီကနေ့ကျွန်တော်တို့ဒီကိုလာပြီးစုဝေးကြတာပါ။
ကျောင်းသူကျောင်းသားတွေအနေနဲ့နေ့စဉ်ကျောင်းတက်ချိန်အချိန်မရွေးတနက်ပြစ်ခတ်မှုအန္တရာယ်ကိုစိုးရိမ်နေရပြီးဒီလိုအတွေးစိုးရိမ်စိတ်တွေမရှိသင့်တော့ဘူးလို့လဲမင်နီဆိုတာပြည်နယ်မနပူလီစ်မြို့အထက်တန်းကျောင်းကကျောင်းသူအန်တီကွာဖလင့်ကပြောပါတယ
် Every day I get up and I go to school wondering if I'm going to have a school shooting at my school any day
မင်းအားရနိုးလို့ကျောင်းကိုသွားအချိန်မှာတကယ်လို့ကျောင်းမှာတနက်ပြစ်တာမျိုးများရှိနေမလားဆိုပြီးတော့စိုးရိမ်ပူပန်မိပါတယ်အဲ့လိုမျိုးအတွေ့မဝင်သင်ဘူးလို့လည်းကျမခံစားမိပါရယ်ကျမတငယ်ချင်းတွေပဲဖြစ်ဖြစ်မိသားစုဝင်တွေပဲဖြစ်ဖြစ်ကျောင်းကိုသွားဖို့ထိတ်လန့်ကြောက်ရွံ့တဲ့ခံစားစိတ်မျိုးဘယ်သူမှမရှိသင့်ပါဘူ
းအခုလိုနိုင်ငံတော်ဝန်လူငယ်ကျောင်းသားတွေရဲ့တနက်ကင်ဆောင်မှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုကနာမည်ကျော်အနုပညာရှင်အတော်များများငွေအားလူအားနဲ့ပါပံ့ပိုးကူညီနေကြပါရယ်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးကြီး Oprah Winfrey ကတော့ဒီကနေ့ခေတ်ကျောင်းသားလူငယ်တွေကိုအနာဂတ်ရဲ့သူရဲကောင်းတွေအဖြစ်တင်စားခေါ်ဝေါ်ခဲ့ပါတယ
် This had been young kids in an elementary school you wouldn't have this moment but these
မူလာတန်းကျောင်းတက်တဲ့ကလေးအွယ်ဘဝတွေကတည်းကဒီလိုတနက်ပြစ်ခတ်တဲ့အဖြစ်မျိုးရင်မဆိုင်ခဲ့ရဘူးဆိုရင်ဒီလိုလှုပ်ရှားမှုမျိုးရှိမှာမဟုတ်ပါဘူးဒါပေမဲ့အလွန်စိတ်ဝင်စားစရာကောင်းတဲ့အချက်ကဒီကလေးတွေဟာကိုလံပိုင်အထက်တန်းကျောင်းပြစ်ခတ်မှုနောက်ပိုင်းကာလမှာကြီးပြင်းလာခဲ့တဲ့အတွက်သူတို့မူလာရန်ကျောင်းစတဲ့ချိန်ကလေးကကျောင်းတွင်းတနက်ပစ်ခတ်မှုကိုဘလို့ရင်ဆိုင်ရမလဲဆိုတာလေ့ကျင့်ပေးခံခဲ့ရတာပါဒါကြောင့်သူတို့ဟာအနာဂတ်အလင်းရောင်ကြီးအတွက်လူငယ်တရေကောင်းတွေဖြစ်ပါတယ
် Oprah Winfrey ပြောသွားတဲ့ကိုလံပိုင်ဆိုတာကတော့1996ခုနှစ်လူငယ်နှစ်ယောက်ကနေကိုလံပိုင်အထက်တန်းကျောင်းမှာကျောင်းသူကျောင်းသား12ယောက်ကိုတနက်နဲ့ပစ်တက်ခဲ့တာကိုရည်ညွှန်းပြောခဲ့တာပါသူကိုယ်တိုင်လဲ March for Our Lives ကျောင်းသားလှုပ်ရှားမှုအတွက်ဒေါ်လာ3နဲ့ချီလှူဒန်းခဲ့ပါတယ်။ Oprah Winfrey လိုပဲနာမည်ကျော် Hollywood ရုပ်ရှင်မင်းသားကြီး George Clooney အပါအဝင်နာမည်ကျော်ရုပ်ရှင်ဒါရိုက်တာ Steven Spielberg နဲ့ Hollywood ရုပ်ရှင်ထုတ်လုပ်သူ Jeffrey Katzenberg တို့ရဲ့စုစုပေါင်းလှူဒန်းငွေဟာဒေါ်လာ2သန်းရှိပါတယ်။ဒီကနေ့စနေနေ့မှာ Washington DC မှာကျင်းပမဲ့ကျောင်းသားတုချီတက်ပွဲမှာနာမည်ကျော် Sorority ဖြစ်တဲ့ Miley Cyrus Arena Grande အပါအဝင်နာမည်ကျော်ရုပ်ရှင်မင်းသမီး Jennifer Hudson အပြင်နာမည်ကျော်ပြဆက်တခြင်းအဆိုအနုပညာရှင်တွေကလည်းပါဝင်အားပေးတည်ဆူဖျော်ဖြေကြမှာဖြစ်ပါတယ်။ဒါ့အပြင်နာမည်ကျော်လူငယ်အဆိုရော Justin Bieber ကလည်းသူ့ရဲ့ Twitter လူမှုကွန်ရက်ကနေဒီလူငယ်တွေအတွက်ဂုဏ်ယူမိကြောင်းရေးသားထားပါတယ်ရှင်။